မင်္ဂလာပါရှင် RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျမကဇူလိုင်မျိုးပါရှင်။အခုပထမဆုံးရန်ကုန်မင်္ဂလာတုံးကနေပေးပို့လာတဲ့စာကိုတင်ပြပေးခြင်းပါရစေ။မင်္ဂလာတုံးမြို့နယ်ကုန်းတလပောင်ကြီးရွာမှာကိုဗစ်ကာကွယ်ဆေးတစ်ပတ်ကိုတစ်ကြိမ်ထိုးပေးပါရတဲ့။သူတို့ထိုးပေးတဲ့ကိုဗစ်ကာကွယ်ဆေးကထိရောက်မှုမရှိမှန်းအားလုံးသိကြပေမဲ့တမျိုးနဲ့တမျိုးခရီးသွားတဲ့အခါအလုတ်လျှောက်တဲ့အခါမျိုးမှာကိုဗစ်ကာကွယ်ဆေးထိုးထားတဲ့လက်မှတ်ရှိမှဖြစ်မှာမို့အလူရက်ထိုးနေကြတာပါတဲ့ကာကွယ်ဆေးထိုးဖို့သွားတာ၃ချိန်ရှိပါပြီစီမရှိကံမရှိမှတ်ပုံတင်တိုးဝိတ်ထက်နေတဲ့လူအုပ်ကြီးအကြာမဝင်ရဲလို့ခက်လန်းလန်းကနေလူရှင်းမှမှတ်ပုံတင်ထက်မယ်ဆိုပြီးတော့ကြည့်နေပြီမဲ့လူဦးရေပြည့်သွားလို့မှတ်ပုံတင်တွေအလူရက်ပြန်ယူကြတာတွေ့တာမို့မထိုးဘဲပြန်လာရတာ၃ချိန်ရှိပါပြီတဲ့ကိုဗစ်ကာကွယ်ဆေးတော့လာထိုးကြပါတယ်စစ်ကောင်စီကနှကောင်းစီတက်ရင်တံငွေရိုက်မယ်လို့ပြောလို့နှကောင်းစီမတက်တဲ့သူအတော်များများတွေ့ရပါတယ်တဲ့။ငကိုကကိုဗစ်ရောဂါမရှိတဲ့သူတွေကိုဗစ်ကာကွယ်ဆေးလာထိုးမှရောဂါတွေလူအများကိုကူးစက်သွားမှာကိုစိုးရိမ်မိပါတယ်ဆိုပြီးတော့ပြောပြလာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နွယ်ဖုန်းနံပါတ် 2392354218 ကိုဆက်သွယ်နိုင်ပါလေ။
အခုဆက်ပြီးတော့ RFA ရဲ့ Facebook Messenger ကနေပေးပို့လာတဲ့စာတစ်စာကိုတင်ပြပေးပါမယ်။စာထဲမှာတော့ကျွန်တော်ကအပြင်းဦးလွင်ကပါ။ကုန်ကားလေးနဲ့လုက္ကင်စားနေရတဲ့သူပါတဲ့။အရင်အစိုးရလက်ထက်ကအပြင်းဦးလွင်မန္တလေးလမ်းကြီး1000မကုန်ပါဘူးတဲ့။အခုကအပြင်းဦးလွင်မန္တလေးလမ်းကြီး4000လောက်ကုန်ပါတယ်တဲ့။16မိုင်ဂိတ်ကနေကို2000ခွဲလောက်ပေးရပါတယ်။အရင်က900ဆိုရပါတယ်တဲ့။တင်တဲ့ကုန်က13စီပါ။တလန်းလုံးပေးနေရတာလှူစားလို့ကိုမရတော့ပါဘူးဗျာတဲ့။ပြင်းလွင်ကနေစကိုင်းကိုအသွားအပြန်ရတာကတသိန်း။အရင်က2000လောက်ပဲကုန်တယ်။အခုက16မိုင်ဂိတ်ကအဆိုးဆုံးပါပဲဆိုပြီးတော့ရေးသားရင်ဖွင့်လာတာပါရှင
်။ RFA ကိုစာရေးပြီးပေးပို့ခြင်းလို့ဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါမယ်ခင်ဗျာ
။အခုနောက်ဆုံးတင်ပြပေးခြင်းတဲ့စာကတော့မြောက်တကုံကပါဒီစာကတော့ RFA ကိုအီးမေးလ်ကနေတဆင့်ပေးပို့လာတာဖြစ်ပါတယ်။ RFA ခင်ဗျာကျွန်တော်တို့မြောက်တကုံမြို့သစ်49ရပ်ကွက်ရာစားကြံလမ်းမကြီးပေါ်မှာစီပင်ရေမြောင်းကိုကြော်ပြီးတော့တဲတွေဆိုင်ကန်းတွေဆောက်လုပ်ပြီးတော့စီးပွားရှာနေကြပါတယ်တဲ့။လမ်းမကြီးပေါ်ကအိမ်ပိုင်ရှင်တွေကလည်းဆယ်ပေတခန်းကိုတစ်လကိုငွေကျပ်2000ကနေစပြီးတော့အသီးသီးရယူစီးပွားရှာနေကြပါတယ်။ဒါကြောင့်လူသွားလမ်းတွေမရှိတော့ဘဲရင်ကျောတွေလည်းကျင်းမြောင်းပိတ်ဆို့ပြီးတော့လမ်းသွားလမ်းလာတွေအနေနဲ့လမ်းမကြီးပေါ်ကပဲသွာလာနေရတာကြောင့်အန်ဒီရီတွေအချိန်မီကြုံရနိုင်ပါတယ်တဲ့။ဒါကြောင့်လမ်းမကြီးဘေးစီပင်နယ်နိမိတ်အတွင်းကျူးကျော်ဆောက်လုပ်ပြီးတော့စီးပွားရှာနေကြတဲ့ဆိုင်တွေတဲတွေကိုအမြန်ဆုံးရှင်းလင်းပေးဖို့သက်ဆိုင်ရာကို RFA ကနေတဆင့်တင်ပြလိုက်ပါတယ်ခင်ဗျာ။ RFA မြန်မာပိုင်းအစီအစဉ်ထာဝရအောင်မြင်ပါစေ။လေးစားစွာဖြင့်ရက်ွက်နေပြည်သူတို့ဆိုပြီးတော့ရေးသားပေးပို့လာတာပါ။မှတ်ချက်အနေနဲ့တော့ဒီစာပေးပို့သူရဲ့နာမည်နဲ့အီးမေးလ်လိပ်စာကိုမဖော်ပြပါနဲ့လို့တောင်းဆိုထားပါတယ်ရှင်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။ RFA ရဲ့ပေးစာပြန်စာကန်တာကိုစာရီဆက်သွယ်ပေးပို့ခြင်းရင်တော့ပေးပို့ခြင်းတဲ့အကြောင်းအရာအချက်လက်တွေကို RFA Burmese ရဲ့ Facebook Messenger ကနေလည်းပေးပို့နိုင်ပါတယ်။ဒါမှမဟုတ်ရင်လည်း rfa.burmese@gmail.com ကဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ်2392354218ကဖြစ်ဖြစ်ဆက်သွယ်ပေးပို့နိုင်ပါတယ်ရှင်။ RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။